ပါရဲ့လားတူတော်မောင်ပြီးခဲ့တဲ့ရက်တွေကလူမှုကွန်ရက်စာမျက်နှာတွေပေါ်မှာဂျာနယ်တွေထဲမှာစိတ်မကောင်းစရာသတင်းတစ်ခုကိုဖတ်ရမြင်ရတယ်အဲ့ဒါကဘာလဲဆိုတော့မန္တလေးမြို့မှာအိမ်အကူအမျိုးသမီးလေးတယောက်ကိုအိမ်ရှင်နဲ့ချွေးမဖြစ်သူတို့ကအစစ်နဲ့ပတ်နှင်းပန်းနှိပ်စက်ပြီးပိတ်လောင်ကြုံပြုခဲ့တယ်ဆိုတဲ့သတင်းမှာအစစ်နဲ့အပတ်ခံရလို့ကောင်မလေးဟာဘယ်ဘက်ဦးခေါင်းပိုင်းကနေစပြီးမျက်နှာတစ်ချမ်းနဲ့မျက်လုံးတစ်လုံးနဲ့ပျက်စီးခဲ့ရတယ်လို့ဘယ်ဘက်လက်ကလည်းအယိုးထီအောင်ထိခိုက်သွားလို့အကွေးဆက်အောင်လုံးလုံးမရတဲ့အခြေအနေထိဆိုးရွားသွားခဲ့ရတယ်။အိမ်အကူကောင်မလေးကိုလောက်ခလစာလည်းမပေးဘဲ၈နှစ်နီးပါးနှိပ်စက်နှင်းပန်းပိတ်လောင်ပြီးကြုံပြုခိုင်းစေခဲ့တာပါ။ဒီသတင်းနဲ့ဓာတ်ပုံတွေကိုဖတ်ရကြည့်ရတဲ့ပြည်သူတွေဟာအင်ကူကောင်မကလေးကိုဂယုဏတက်ခဲ့ကြသလိုကျူးလွန်သူတွေကိုဒေါသအမျက်ချောင်ချောင်ထွက်ခဲ့ကြရတယ်။ဒီမတိုင်ခင်ကလည်းအင်ကူတွေကိုနှိပ်စက်ညှဉ်းပန်းပြီးကြုံပြုခိုင်းစေခဲ့တဲ့သတင်းတွေဟာမကြာခဏဖတ်ခဲ့ကြားခဲ့ကြရတယ်။အင်ဝအချုပ်ဆိုင်ကမိသားစုလိုက်ကျူးလွန်တဲ့အမှုဆိုတနိုင်ငံလုံးဟိုးလေးတကြော်ပေါ့။ရန်ကုန်ဗဟန်းမြို့နယ်မှာလည်းအင်ရှင်တဲ့ဇနီးမော်တဲ့အမျိုးသမီးက14နှစ်အရွယ်ကောင်မကလေးကိုလက်ကိုစီပီအိုးနဲ့နှစ်တာအစာမကျွေးပဲအခန်းထဲပိတ်လောင်ထားပြီးညှဉ်းပန်းနှိပ်စက်တာတွေလုပ်ခဲ့ကြရတယ်။တကယ်လို့ရိတ်တာလန်တဲ့ကအိမ်တလုံးမှာလဲအသက်၈နှစ်အရွယ်အိမ်အကူကောင်မကလေးကိုကိုတုံးလုံးချွတ်ကျိုးတုပ်ပြီးနေပူတဲ့ရိုက်နှက်နှိပ်စက်နေတဲ့ဗီဒီယိုဖိုင်အွန်လိုင်းပေါ်တက်လာလို့ဟိုးလေးတကြော်ဖြစ်ခဲ့သေးတယ်။ဒီလိုပဲတကုံမျိုးသစ်မြောက်ပိုင်းမှာလဲ14နှစ်အရွယ်အိမ်အကူကောင်မကလေးကိုတကုံလုံးဆုပ်ပြတ်တတ်သွားအောင်စတီးရောက်မာတွေဒုတ်တွေနဲ့ရိုက်နှက်နှိပ်စက်ခဲ့တဲ့အမှုဖြစ်ပွားခဲ့သေးတယ်။တကုံစိတ်ကမ်းမျိုးနယ်မှာလဲအိမ်အကူကောင်မကလေးတယောက်ကိုအိမ်ရှင်တွေကမီးဘူးနဲ့ကတ်ပြီးရိုက်နှက်နှိပ်စက်ခဲ့ကြလို့တကုံလုံးမီးလောင်တံရတွေနဲ့ဖူးရောင်ပေါက်ပြဲပြီးရုပ်ပြက်ဆင်းပြက်ဖြစ်ခဲ့ရတယ်။ဒါကငါမှတ်မိတဲ့လောက်ပြန်ပြီးပြောပြတာပါအခြားဖြစ်ပြခဲ့တဲ့အမှုခင်းတွေလည်းအများကြီးရှိပါသေးတယ်ဒီအမှုခင်းတွေကဘာကိုပြောနေတယ်လဲဆိုတော့ငါတို့နိုင်ငံမှာအိမ်အကူလုပ်သားတွေကိုအကာအကွယ်ပေးဖို့အိမ်အကူဥပဒေကိုရေးဆွဲပြဋ္ဌာန်းပေးဖို့လိုနေပြီဆိုတာကိုပါပဲငါတို့ရဲ့အိမ်ကြီးချင်းထိုင်းနိုင်ငံမှာတော့အိမ်အကူဥပဒေကိုရေးဆွဲပြဋ္ဌာန်းထားပြီးအိမ်အကူတွေကိုအကာအကွယ်ပေးထားတယ်လို့သိရပါတယ်ဒီဥပဒေထဲမှာအချိန်ပြည့်နားရမရှိပဲအလုပ်စေခိုင်းတာတွေမပြုဖို့အိမ်အကူအလုပ်သမားတွေကိုငှားတဲ့အခါမှာအသက်15နှစ်အောက်နဲ့အသက်မပြည့်သေးတဲ့သူတွေကိုခိုင်းစေတာမပြုဖို့တပတ်ကိုတရက်နားရက်ပေးဖို့အချက်တွေပါဝင်တယ်လို့သိရပါတယ်ငါတို့နိုင်ငံမှာတော့အိမ်အကူလုပ်သားအများစုဟာအသက်မပြည့်သေးတဲ့ကလေးသူငယ်တွေများပါတယ်အများစုဟာနယ်ဘက်ကနေအလုပ်လာလုပ်ကြတဲ့သူတွေဖြစ်ကြပြီးဆင်းရဲနွမ်းပါလွန်တာအတန်းပညာနိုင်ပါတာဗဟုသုတခေါင်းပါတာပွဲစားတွေရဲ့မလုံးပေးဖျားယောင်းတာကိုယုံကြည်မိတာအလုပ်ကင်ရှားပါလွန်တာတွေကြောင့်အိမ်အကူလုပ်ကိုလုပ်ကင်ကြတဲ့သူတွေဖြစ်ပါတယ်ဒီအချက်ကိုအချို့အိမ်ပိုင်ရှင်တွေကအခွင့်ကောင်းယူပြီးအိမ်ကူတွေကိုလိမ်မိုင်းဆိုင်ရာအမျက်ထုတ်တာပြင်ပလောကနဲ့အဆက်အသွယ်ဖြတ်ထားတာအဓမ္မခကျင်းငွေမပေးဘဲခိုင်းစေတာနှင်းပန်းနှိပ်စက်တာတွေလုပ်ကြပါတယ်အိမ်ကူတွေကိုမိသားစုဝင်တို့လိုသဘောထားတဲ့စိတ်ကောင်းစေတနာရှိတဲ့အိမ်ရှင်တချို့လည်းရှိပေမဲ့အများစုဟာအိမ်ကူကိုငွေကြေးမဖြစ်စလောက်ကလေးပေးပြီးတာနဲ့မိမိပိုင်ကုန်ပစ္စည်းတစ်ခုလိုတရိတ်ဆန်တာတာထုံထိုင်းအသိဉာဏ်မရှိတဲ့သူတို့နှိမ့်ချခွဲခြားဆက်ဆံကြတာများပါတယ်အချို့ကလည်းကလေးမွေးစားမယ်လို့ခေါ်သွားပြီးမှအိမ်ကူသဘောမျိုးအစမတန်ခိုင်းစီနှိမ့်ဆက်တဲ့အိမ်ရှင်တွေလည်းရှိပါတယ်။အိမ်ကူအများစုဟာအခကျင်းငွေမဖြစ်စလောက်ဒါမှမဟုတ်လုံးဝနှီးပါမရကြပဲထမင်းစားကြွန်ခံအနေထားလောက်နဲ့ပြီးနေကြရတာပါ။အလုသမားအများစုထဲမှာမှအိမ်ကူအလုသမားတွေဟာအလုရှင်တွေရဲ့အနိုင်ကျင့်အမျက်အထုတ်ခံရဆုံးသူတွေဖြစ်ကြပါတယ်။ထေရဝါဒထွန်ကားပြီးနူးညံ့တိမ်မွေ့ယဉ်ကျေးပါတယ်ဆိုတဲ့ငရုနိုင်ငံမှာအခုလိုလူချင်းချင်းကိုချင်းစာတရားနည်းပါးစွာနှိမ့်ဆက်ညင်ပန်းအမျက်ထုတ်နေကြတာအင်မတန်မှရှက်စရာကောင်းလှပါတယ်ငါတို့။ပြဿနာတစ်ခုခုဖြစ်လာရင်လည်းအင်ကူဥပဒေနဲ့အရေးမယူနိုင်သေးပဲတီစဲဥပဒေနဲ့သာအရေးယူရတာများပါတယ်။တိတာထင်ရှားတဲ့ဒဏ်ရာအနာတရားတစ်ခုခုကိုမြင်ရမှတီစဲဥပဒေရကျွလွန်သူအင်ရှင်ကိုအရေးယူရတာဆိုတော့အခြားရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအတွက်တက်သေးပြစရာမရှိတာကြောင့်အင်ကူတွေအနေနဲ့နစ်နာနေရပါတယ်ငါတို့နှိမ့်ဆက်ညင်ပန်းခံရပြန်လဲကူကယ်ရမဲ့ကြပြီးဒီအတိုင်းငုတ်ခံကြတာများပါတယ်။အွန်လိုင်းပေါ်မှာဒဏ်ရာပရဘွားနဲ့ဓာတ်ပုံတွေတက်လာမှအိမ်နီးနားချင်းတွေကတိုင်ကြတော့ကြမှအိမ်ကူနစ်နာနေတာကိုတာဝန်ရှိတဲ့သူတွေကသိကြရတယ်။အိမ်ကူတွေအနေနဲ့နစ်နာမှုရှိပါကအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနဲ့ရဲစခန်းတွေကိုတိုင်ကြားလို့ရပါတယ်။ဒါပေမဲ့အများစုကဒီလိုတိုင်ကြားလို့ရတယ်ဆိုတာကိုမသိကြပါဘူး။ဒါကြောင့်လည်းတချို့ကိုကျင်းစာတရားမရှိတဲ့အိမ်ရှင်တွေကနိုင်တဲ့အစီနဲ့အိမ်ကူတွေကိုဆက်ဆံနေကြတာပါ။အစိုးရအနေနဲ့ကလည်းအိမ်ကူဆိုင်ရာဥပဒေအမြန်ဆုံးရေးဆွဲပေးဖို့နဲ့အခြေခံလောက်ခလာစာအလုပ်ချိန်ကျန်းမာရေးစောင့်ရှောက်မှုခွင့်ရခံစားခွင့်အလုပ်သမားရပိုင်ခွင့်တွေကိုတတ်မှတ်ပေးဖို့လိုအပ်ပါတယ်။အိမ်ကူလုံးမဲ့သူတွေနဲ့အင်ရှင်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနမှတရားဝင်မှတ်ပုံတင်ခိုင်းတာပြီးလုပ်ငန်းခွင့်မဝင်ခင်တိတိတိထိုက်တာတွေအင်ရှင်အိမ်ကူတစ်ဖက်ဖက်နင်းနာမှုရှိပါကတိုင်ကြားဆက်သွယ်ရမယ့်ဖုန်းနံပါတ်တွေပေးထားဖို့လိုအပ်ပါတယ်ဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်အတွက်ဏီကုံချုပ်လိုက်ပါရစေ။မင်းလဲအားရင်ငါးစီစာပြန်မှာချစ်လက်စွာသောမင်းရဲ့အဖစန်နီဦး